တင်မြတ်ကြီးဖျားယနေ့ညသာသနာတော်နှစ်2569ကောဇာတက္ကရာ1385ခုနှစ်ပထမဝါဆိုလဇန်6ရက်2023ခုနှစ်ဇွန်လ23ရက်တောက်ကြနေ့ညဓမ္မဒါနကုသိုလ်ရှင်များဖြစ်ကြသောနှစ်ဖက်သောမိဘများအမှုထား၍ဥတန်းစော်နှင့်ဒေါ်တိရီစော်တို့၏50နှစ်ပြည့်မွေးနေ့အလူမန္တလေးမြို့မိဘမြတ်တာပရိဘောဂဆိုင်မှမိခင်ကြီးဒေါ်ခင်အေးအားမှုထား၍တမီဒေါ်အေးခန့်၏50နှစ်ပြည့်မွေးနေ့ကုသိုလ်ဥကြော်မိုးလွင်ဒေါ်ခင်ငုဝါရွှေတမီမနှင်းမှုတရာရွှေမိသားစုမနှင်းမှုတရာရွှေ၏12နှစ်ပြည့်မွေးနေ့အလူကွဲလွန်သူဥစလိုင်းစင်အားရည်စု၍ဇနီးဒေါ်မိုင်းခန့်စိန်နှင့်သားသမီးများကိုချစ်မမောင်၏43နှစ်ပြည့်မွေးနေ့အလူရန်ကုန်မြို့ပါမောက္ခဒေါက်တာဦးသိန်းလွင်ဒေါ်နီလာဦးတမီမစ္စတာဟွန်တောင်းမဆုမွန်တန်မိသားစုပါမောက္ခဒေါက်တာဦးသိန်းလွင်ဤမွေးနေ့လူဘဘဦးထွန်းလွင်62နှစ်ပြည့်မွေးနေ့လူဦးတန်းငွေဤ80နှစ်ပြည့်မွေးနေ့လူတမီကြီးမတ်တင်တင်ွယ်သားငယ်မောင်ဆန်းသူကျော်တို့ဤမွေးနေ့လူအဖွားဖြစ်သူဒေါ်အေးနှင်းခဒေါ်ကျော်မြအားအမှုထား၏မြေဖြစ်သူကိုမျိုးကိုကိုကောင်းမှုဂွယ်လွန်သူမိဘနှစ်ပါးအားရည်စု၏ဒေါ်တောင်းကြည်မောင်နှမတူတူမများထွန်းတစ္ဆဘောဓာမိတ်တိလာမြို့တို့၏စူပေါင်းဆင်ရင်ကျင်းပဘူးလို့အတော်အွန်လိုင်းဓမ္မသမီးနဲ့ဆက်လင်၍ကျေးဇူးတော်ရှင်ပါမခတ်ချုပ်ဆရာတော်ဖျားကြီးမှတရားဒေသနာတော်များဟောကြားချီးမြှင့်ပေးသနာတော်မူပါယံဖျားတော်ရေတော်ကျေးတော်သောဥခ၍ယုတ်သေးစွာရှောက်ထားအပ်ပါသည်ဗျာ
သာသနာတော်နှစ်2569နှစ်ကောဇာတက္ကရာ1385ခုနှစ်ပထမဝါဆိုလဇန်6ရက်2023ခုနှစ်ဇွန်လ23ရက်တောက်ကြနေ့၌အွန်လိုင်းမှာဟောကြားအပ်သောကဘာဥကာလလူသားများ၏စိတ်နေသဘောရာများမြတ်စွာဘုရားဟောထားတဲ့ဋ္ဌကနိကေမှာအခိညာတုတ်ဆိုအခိညာရဲ့အဓိပ္ပာယ်ကအက္ခဆိုတာအစပထမညာဆိုတာသိဖို့ကပ္ပဥအကြောင်းသိကောင်းစရာဒီလိုဆိုလိုတယ်ပေါ့ကပ္ပဥကျမ်းလို့လည်းပြောလို့ရတယ်ခရစ်စတန်တွေမှလည်းကပ္ပဥကျမ်းဆိုရှိတာပဲသူတို့မှလည်းနော်ဒါကပုရဝဒနဲ့ပတ်သက်တဲ့ကပ္ပဥကျမ်းဒါကြောင့်မို့အခိညာကိုဒီတုတ်ကိုဖွင့်ဆိုတဲ့အခါမှာအထက်ကရာတွေကဘလို့ရေးတုံးဆိုလောကုတ်ပတ္တိဝန္တကထာလို့ရေးတယ်လောကုတ်ပတ္တိဆိုဩကတလောကကြီးဖြစ်တည်လာဖို့အစဉ်ဆက်ကိုဖော်ပြတဲ့ကျမ်းပေါ့လောကုတ်ပတ္တိဆိုလောကရဲ့ဖြစ်မှုဆိုဒါအဲ့ဒီပါဠိစာပေမှာအထက်ကရာတွေသုံးထားတယ်မြတ်စွာဘုရားကတော့အခိညာလို့သုံးတယ်အခိညာဝန္တညာဆိုအက္ခဆိုတာဘယ်ဆလာတယ်ဆိုတာအစပထမအဝအစအဖို့ပြတာဝန်တင်ညာဆိုအမျိုးနွယ်ပဲအသက်ဆင်းလာတယ်ဆိုတာဖို့ပြတယ်အဲ့ဒီစကားလုံးလေးတွေကပါဠိမှာဖျားကိုတိုင်းသုံးခဲ့တဲ့စကားလုံးလေးပေါ့အဲ့တော့မြတ်စွာဘုရားကကဘာပြက်ပုံနဲ့ကဘာတီးရှိပုံကိုအသေးစိတ်တော့မဟုတ်ဘူးသို့တော်ကဘာဥကာလလူသားရဲ့အစပထမအုပ်တော့သိစိတ်ဟောတယ်တရားစတင်ဖြစ်ပုံတော့မဟုတ်ဘူးဘာလို့မဟုတ်တော့ဆိုမနေ့ကပြောရတဲ့အတိုင်းမြတ်စွာဘုရားကတရားရှိတယ်လို့လက်ခံထားတာမရှိဘူးတရားစရာကိုလက်ခံထားမြတ်စွာဘုရားလက်ခံထားတာရုပ်နဲ့နာမဲ့လက်ခံအဲ့ဒီရုပ်နဲ့နာကိုဒုက္ခလိုပဲသတ်မှတ်တယ်ပရိစ္ဆေသောဘာမလဲဧဝမေတ္တကေဝလတဒုက္ခခန္ဓတသမှုရေယောဟောတိဒုက္ခခန္ဓတနိရောဓောဟောတိဒုက္ခအစုလိုပဲသတ်မှတ်လိုက်တယ်အဲ့တော့ဘုရားဟောတာဒုက္ခလိုပဲဟောတယ်တတ္တဆိုတဲ့အနေထားနဲ့မဟုတ်ဘူးဒါကြောင့်မို့တရားအကြောင်းနဲ့ပတ်သက်လာလို့ရှိရင်မြတ်စွာဘုရားတရားရှိတယ်လို့မယူဆသည့်အတွက်ကြောင့်တော်ဝအကြောင်းနဲ့ပတ်သက်လာရင်နှုတ်ဆိတ်နေတယ်မရှိတာကိုမပြောဘူးပေါ့တကယ်ရှိ ဲ့တော့တရဝါလို့ထင်တာကဣတုရှင်ပေါ့ဥမာမဲ့ဆယုတ်တယုတ်ကိုလူအစ်စ်လို့ထင်နေတာဣတုရှင်ပဲခဏခင်မှာဆိုပိုနာလဲစရာရှိတယ်ပေါ့နော်ဘာလို့လို့ဆိုတုတ်တဲ့ဖြစ်ပေါ်လာတဲ့ဒီဆယုတ်တွေကယုတ်အတုတွေကပေါ်လာတယ်လေခုခင်မှာလူတွေရဲ့AI နိပညာဆိုလို့နော် artificial intelligence လူတွေရဲ့အတုလောက်ထတာတွေကပို့ပြီးတော့လူနဲ့တူလာတယ်လူနဲ့တူလာတော့အဲ့ဒါတွေကိုတွေ့တဲ့ပုဂ္ဂိုလ်တွေကတကယ်လူလို့ထင်လာမှာပဲအခုလည်းရှုံးနေတဲ့ပေါင်းဆက်ပြီးတော့လှုပ်ရှားတာကိုလူလို့ထင်လာကြတာအဲ့ဒီအထင်ကိုဘုရားရဲ့တရားတော်ရာအစင်မြင်လို့ရှင်ဖြောက်ရမယ်သူကအဲ့ဒီဖြောက်နိုင်မှဒိဋ္ဌိဝိသုဒ္ဓိဆိုဖြစ်တာအဲ့ဒါမဖြောက်နိုင်သေးရင်အယူအဆင်ရဲ့မှုသို့မဟုတ်အသိပညာဒီပညာဟာအစင်မြင်လာတဲ့ဘုရားရဲ့ပညာဟာနော်အစင်မြင်လာတဲ့အစင်ရောက်လာတဲ့အခါကျတော့တရဝမရှိဘူးဆိုတဲ့အမြင်ကိုမြင်လာအောင်ကြိုးစားမြင်ဒါကတကယ်အမှန်အမြင်ပဲอิลูชั่นเปี่ยวတယ်လို့ပြောမှာပေါ့မျက်စိလဲပြီးတော့လူတွေကထင်မှတ်နေတာညာမောင်းမိုက်တဲ့အချိန်မှာကြောက်တတ်တဲ့လူတယောက်ကသင်္ကုတ္တူကြီးကိုမြင်တဲ့အခါမှာသူကကြောက်တဲ့စိတ်ပေါ်တော့တဆေတရေကြီးတို့ကုတ္တုကြီးထိုင်နေတယ်လို့ဆိုရင်သူကြောက်စိတ်တွေပို့များလာတာအဲ့ဒါအလင်းအားနဲ့ဓမိနဲ့ဖြစ်စီထိုးပြီးတော့ကြည့်လိုက်တော့နော်တင်းငုတ်ကြီးဆိုတာသိတာနဲ့ကြောက်တာမရှိတော့တဆေလို့ထင်မှကြောက်တာသူကြောက်တတ်တဲ့အရာလို့ထင်မှကြောက်တာအဲ့ဒါလိုပဲအထင်အမြင်က၆လှက်တတ်တယ်ပေါ့အထင်အမြင်ကလူကိုလဲဆွဲလန်းစေတတ်တယ်ဆွဲလန်းစေတတ်တယ်လှပ်ပါတဲ့အရာဝတ္ထုတွေကသူ့ရဲ့စိတ်ကိုဆွဲဆောင်ကြောက်မဲ့ဖွယ်အရာတွေကသူ့ရဲ့စိတ်ကို၆လှမ်းတတ်တယ်အဲ့ဒါပါဝပဲ။နော်အဲ့ဒါတွေကိုပြောက်အောင်လုပ်ထားပဲအမှားတော့ဗုဒ္ဓရဲ့နိစ္စနကအဲ့တော့အခင်ညလို့ဆိုရဲကဘာဥကာလကဘာကြီးဟာစတင်ပြီးတော့တိဆောက်လာတာတိဆောက်နေတဲ့အချိန်ကပဲရှစ်ပိုင်းမဟုတ်ဘူးလားပိုင်းမဟုတ်ဘူးနှစ်ပိုင်းတော့မဟုတ်ဘူးတာမန်နှစ်မဟုတ်ဘူးနှစ်သိန်းချီကြတဲ့မရေးမတွက်နိုင်အောင်ကြာတဲ့အတိုင်းတာကာလကြီးတစ်ခုဖြစ်တယ်ဒါမှမဟုတ်တဲ့ချေကတ်လေးခုဆိုတာเนาะကဘာကြီးစတဲ့တိဆောက်နေတာကိုကအကြာကြီးပဲ။နာနေနဲ့ခတ်တီးစုံသွားပြီဆိုရင်တိဆောက်ခြင်းလုပ်ငန်းပြီးသွားပြီ။ဒါပေမဲ့တိုးတက်ပြောင်းလဲမှုတွေရှိနေဦးမှာပဲ။အဲ့တော့ကဘာကြီးစတဲ့နာကိုတနေ့ပြောရတဲ့အတိုင်းမိုးရွာခြင်းကစတဲ့ကရ။မိုးရွာတာကိုကဥရုကြောင့်ရွာတာပဲဒီခဏခေလူတွေနားလဲတဲ့ဒါပို့ပြီးတော့သိလာကြတယ်ဥတုကြောင့်ရွာလာတာအဲ့ဒီဥတုကပဲထိမ့်ချုပ်သွားတာပဲအဲ့ဒီမိုးပေါက်ကြီးကအကသထဲမှာတပေါက်ထဲပဲဖြစ်တယ်အဲ့ဒီတပေါက်ထဲကအောက်ကလည်းလေတုကြီးရခန္ဓာတဲ့ပေးရလည်းလေတွေပတ်ရနေတယ်အပေါ်ကလည်းလေရဲ့ဖိအားရှိတယ်ဆိုကြဘက်ပေါ်မှာတီးနေတဲ့ရေပေါက်ကြီးလိုပဲဘာနဲ့တူတော့ဆိုဖန်လုံးကြီးလိုပေါ့နော်ခုကဘာလုံးလို့ဖန်လုံးကြီးပဲဖြစ်တယ်ကြည့်ရအလိုအလုံးကြီးအဲ့ဒါကဒီတဖြည်းဖြည်းကြာလာတဲ့အခါအပေါ်ချောအတင်းလာတယ်။နွားနို့ချက်တဲ့အခါမှာနို့ကနအပေါ်ကနေမလိုက်တက်လာတယ်လို့ပဲ။ဥရုယာတိရဲ့ပြောင်းလဲမှုချောင်းရှည်ပြင်းအပေါ်ကနေပြီးတော့မလိုက်တက်တယ်လို့အစီအနှစ်တည်းကပေါ်တော့ပေါ်လာတယ်။ဒါတကယ်လောကမှာဖြစ်နိုင်တဲ့အရာလေးလေဖြစ်တဲ့ဖြစ်နေတာကိုသမ္မာအပြင်တွေ့နိုင်တယ်အဲ့ဒီမြေစီမြေလွာတွေပေါ်လာတဲ့ချိန်မှာဆိုလို့ရှိရင်လူလောကကြီးကပြန်နေတိဆောက်တဲ့အပိုင်းမှာလူသားတွေရဲ့အစဟာဟိုဒုတိယဇံဘုံကနေပြီးတော့ပြမတွေကသက်တမ်းစီလို့သေဆုံးလာပြီးတော့ဒီမှာလာဖြစ်ကြတာလာဖြစ်တော့ကဘာဦးလူသားတယောက်ဟာပြမကလာဖြစ်တယ်ဆိုပေမဲ့ပြမသိပြီးမှဖြစ်တာပြမကြီးတွေဆင်းလာတာမဟုတ်ဘူးနော်ပြမကသိဆုံးပြီးတော့ဒီမှာတတော်ဝမွေးဖွားတာပေါ့ပြန်လေးမွေးဖွားခြင်းပေါ့ အဲ့လိုမွေးဖွားလာပြီးတော့အဲ့တော့မြတ်စွာဘုရားကတတဝအစာကိုတော့မပြောဘူးလူသားတွေရဲ့အစာကိုပြောတယ်လူသားတွေအစာမှာပြမကြီးတဲ့တက်တန်းစီလို့လူပြည်လူလောကမှာအမေမရှိအဖွေမရှိအကြောင်းတရားအကြောင်းပွားကနေပေါ်လာတဲ့ဥပပတ္တိပတိသရိဒါကြောင့်မို့ကမ္ဘာဥလူသားတွေကဥပပတ္တိသရိနေတယ်လို့ပြောတာလူသားတွေမွေးဖွားနိုင်တာနိလန်လေးဆိုရှိတယ်နိလန်လေးဆိုတဲ့မွေးဖွားတယ်နိလန်လေးဆိုရာဥကမွေးဖွားတာရှိတယ်ပါအိမ်ကမွေးဖွားတာရှိတယ်တန်သေးတစားဆိုပြီးတော့အစိုးတက်ကိုမိပြီးတော့ဖြစ်လာတာရှိတယ်ဩပပတိကဆိုပွားကနေပေါ်လာတာရှိတယ်အဲ့ဒါကိုယောနိလေးမျိုးလို့ခေါ်တယ်ဘုရားကျမ်းစာတွေမှာအဲ့တော့လူသားတွေဟာအဒီအကြောင်းလေးမျိုးနဲ့မွေးဖွားနိုင်တယ်တဲ့မွေးဖွားဖို့မွေးဖွားနေ။ဩမိခင်ရဲ့ဝါကမွေးတာကိုဇလပူဇာလို့ခေါ်တယ်။သားအိတ်နဲ့မှတိဆောက်ပြီးတော့စတင်ပြီးတော့ဖြစ်လာတာဇလပူဇာ။အဲ့ဒါကတစ်ခု။နောက်တစ်ခုကတော့ဥကမွေးတယ်ဆိုတာတော့ကြက်တိငှက်တိလို့ပဲပထမဥ။ဥထုတ်လိုက်ပြီးတဲ့အခါအပြစ်မှာဥကနေပြီးတော့တခါလူသားဖြစ်တာရှိတယ်။အဲ့ဒါစာပေမှာတော့ရှက်ရှက်ပါပါပေါ့။ကွန်တဒိတမထေဆိုတာသူကဂိနယဥကနေပြီးတော့လူသားဖြစ်လာတယ်ဆိုတော့မှတ်တမ်းလေးတော့ရှိတယ်။ဒါအန္တဇလူသားပေါ့။ဆလဘူးဇာလူသားကတော့ခဏိခင်မှာမွေးနေတဲ့ထုံစံအတိုင်းပဲ။အဲ့ဒါအပူများတယ်။အန္တဇလူသားဆိုတာအဲ့ဒီကိနေရဥကနေပြီးတော့မွေးတာရှိတယ်ပေါ့နောက်တစ်ခုကတော့တန်သေးရဇတန်သေးရဇလူသားတွေကတော့ဗုဒ္ဓခေတ်ကစိမ့်စာမနဝီကာတို့နောက်ပြီးတော့ရှေးပိုင်းကပထုမတိဝီတို့နောက်ပိုင်းမှာဆိုလို့ရှိရင်အမ္ပပါဠိတို့နောက်ပောက်ခရတတိပုံနာတို့အဲ့ဒါတွေကတန်သေးတစားတွေသူတို့ကြာဘူးတယ်ပါလူဖြစ်လာကြတာသူတို့ကြာဘူးတယ်ကနေပြီးတော့လူဖြစ်လာကြတာအဲ့တော့တန်သေးတစားနဲ့ဩပပတိကဘာထူးရောဆိုရင်တန်သေးတစားကလည်းဖြစ်ခရဲကသူကကိုရင်ကပြည့်ပြည့်စုံစုံနဲ့တခါလည်းဖြစ်တယ်နော်ဆလာပူဇာနဲ့အန္တဇသားအိမ်လူသားနဲ့ဥကမွေးတဲ့လူသားတွေကြတော့သူကအစင်စင်တို့တက်ပြောင်းလဲလာတာအင်ဘရီယိုလိုဂျီအစင်စင်တို့တက်ပြောင်းလဲတန်သေးရစားဆိုတာကြတော့မဟုတ်ဘူးအင်ကချေလက်အပြည့်စုံသေးသေးလေးအပြည့်စုံတခါလည်းဖြစ်တယ်ပြီးတဲ့အခါမှာတဖြည်းဖြည်းကြီးထွားလာတာသူကဖြည်းဖြည်းကြီးထွားလာတာဩပပတိကကြတော့တဖြည်းဖြည်းကြီးတာမဟုတ်ဘူးတကယ်မွေးဖွားလာတဲ့အချိန်မှာရှိသင့်ရှိလိုက်တဲ့အရွယ်စိုက်တိုင်းပေါ်လာတာသူကတခါတယ်တဖြည်းဖြည်းကြီးလာတာမဟုတ်အဲ့လိုကွဲပြားခြားနားမှုလေးတွေရှိတယ်နော်အဲတန်သေးရစားတွေကတည်တည်လေးအပြည့်စုံအင်္ဂါချိန်လေးအပြည့်စုံကနေတဖြည်းဖြည်းကြီးထွားလာတာဩပပတိကကျတော့ဘွားကနေပေါ်လာတာရှိသင့်ရှိလိုက်တဲ့အရွယ်ကိုတခါတယ်ဖြစ်လာတယ်တော့အဲ့ဒီလိုလူသားတွေဟာမွေးဖွားဖို့မွေးဖွားနေလေးမျိုးနဲ့မွေးနိုင်တယ်တဲ့ဒါကဘာဥကလာလူသားဟာဩပပတိကလို့ဆိုတာအဲ့ဒါကြောင့်မလို့ပြမကသိလာပြီးတဲ့နောက်မှာလူပြည့်လူလောကမှာဘယ်တတဝါမှမရှိသေးတဲ့အချိန်ဒီလူပြည့်တိမဲ့ဩဃတလောမှာတတဝါတွေမရှိသေးတဲ့အချိန်မှာလူသားတွေအရင်ဆုံးရောက်လာတယ်လို့ပြောနိုင်တယ်ပေါ့နော်တခြားတတဝါတွေအကြောင်းတော့မြတ်စွာဘုရားမဟုတ်ဘူးဒီထဲမှာခေါမထားဘူးအဲ့တော့အဲ့ဒီခေတ်တုန်းကလူသားတွေဟာဘလို့ဟိုသူတို့ရဲ့ဘဝဟာဘလို့အစင်မြင့်တယ်လဲဆိုရင်သူတို့ရဲ့ကိုယ်ကာယဟာမနှောမယတယ်ဟုတ်တာပေါ့ထုတ်လုတ်တဲ့လူမရှိဘူးစိတ်နဲ့ပဲထုတ်လုတ်ထားတဲ့ဒါကိုယ်ဘွားစိတ်နဲ့ပဲထုတ်လုပ်ထားတာ ပီတိဘက်ခါချိနှက်တဲ့ဆိုတဲ့စိတ်ထဲမှာပျော်ရွှင်ချမ်းမြေ့နေတာဟာသူတို့အစားပဲစိတ်ညစ်တယ်လို့မရှိဘူးတယံဘဘကိုခဏကိုအထွက်တဲ့အယောင်လင်းနေနေနေကြတယ်အန္တလိခဆရာကောင်းငင်မှာသွာလာနေထိုင်ကြတယ်နေထိုင်စရာမြေကြီးပေါ်မှာနေတာမဟုတ်ဘူးကောင်းငင်မှာပဲနေတယ်သူပတ်ထာရင်တော့အမတန်လှပတင့်တဲ့ကြက်တည်ရှိတဲ့ရုပ်တွေနဲ့စိတ်ရန်ဒီကပ္ပတနာဒိဋ္ဌတိနှစ်ပေါင်းများစွာကြာနေကြတာတယ်ဟောအဲ့တော့ကဘာဦးလူသားအမတန်မှအစင်မြင့်နေကောင်းငင်ပြန်နေကောင်းငင်မှာနေတယ်ကိုရောကိုဝါရေးရှိတယ်လှတယ်ထာကဘာဝကလူသားရဲ့အချိန်အဲ့ဒီကဘာဝကလာအချိန်ဒီမှာဆိုလို့ရှိရင်အဲ့ဒီအချိန်မှာအမှောင်ဆိုတာမရှိဘူးလောကကြီးတစ်ခုလုံးလင်းချင်နေတာပဲဘာကြောင့်လို့ဆိုရင်တရဝရရဲ့ကိုရောင်လည်းလင်းနေတာပဲနေရင်လားတွေမရှိဘူးတဲ့နက္ခတာယာမရှိဘူးကောင်းငင်မှာတော့နက္ခတာယာနေလားမရှိသည့်အတွက်ကြောင့်နေညာခွဲခြားတာမရှိဘူးတဲ့လာတို့ဥဒုတို့နှစ်တို့ခွဲခြားတာမရှိဘူးတဲ့အမျိုးသမအမျိုးသားအမျိုးသမီးဖိုးမခွဲခြားတာမရှိဘူးတဲ့အလုံးကတပုံစံနဲ့မွေးထားတယ်တတော်အားရကြီးပဲအကုန်လုံးเนาะတတ္တလို့ပဲခေါ်တယ်အဲ့ဒီချိန်မှာနှစ်ပေါင်းများစွာအဲ့ဒီလောက်နေလာပြီးတဲ့အချိန်မှာဘာဖြစ်လာတော့ဆိုကဘာကြီးရဲ့ပြောင်းလဲမှုကြောင့်ခုနရေပြင်းကအပေါ်ကျော်တင့်ပြီးတော့ရတပထဝီဆိုတာပေါ်လာတယ်ပေါ့အစီတက်ပြောမှာပေါ့ပြည်ကြီးကနေအစီတက်လာအပေါ်ရမှာအစီတက်မလိုက်နေတက်လာတယ်အဲ့ဒီမလိုက်နေကကြည့်ရတာအစင်းရောင်ကလည်းလှပတယ်အစင်းရောင်ကြည့်လို့ရှိရင်လည်းပဲအလွန်လှတယ်ဘာနဲ့တူတော့ဆိုထောပတ်အစင်းဆိုဝါနုနုလေးဖြစ်မှာပေါ့နော်အဲ့ဒီမြေကြီးကတက်လာတဲ့ဟာအယောင်ကထောပတ်အယောင်လေးအနန်းကလည်းပဲမှုတ်ကြိုင်နေတယ်နော်အနန်းကလည်းမှုတ်ကြိုင်နေတယ်အရတာကတော့ပြားရည်လို့ချိုးနေတယ်လို့ပြောတယ်အဲ့ဒီရတပထဝီပေါ်လာတဲ့အခါလူတွေရဲ့စိတ်နေသဘောထားတွေကပြောလာတယ်ငါတို့ကပီတိနဲ့ပဲနေတာအဆာဆာဖို့မရှိဘူးသူတို့ဘာမှမဆာဘူးဒီတိုင်းနဲ့ပဲဘဝမှာချိန်နဲ့နေတာနဲ့အသက်ရှင်နေကြတယ်။အဲ့ဒီရတပထဝီမြင်တဲ့အခါကျတော့အဲ့ဒီမှာစူဇန်ချိန်နဲ့တရောအဲ့ဒါကိုလောလစာတိကလို့ခေါ်တယ်။ဟိုနေရာတကစူဇန်ချိန်တဲ့ပုဂ္ဂိုလ်တယောက်ပေါ့နော်။လောလစာတိကဆိုအငိမ့်မနေတတ်တဲ့လူပေါ့။အငိမ့်မနေတတ်တဲ့တရောတယောက်ကဟာအယောင်လေးကလည်းလှလိုက်တာအနံ့လေးကလည်းမွေးနေတာပဲ။နော်အရသာဘယ်လိုမျက်နေမလဲဆိုတာအရသာရှာကမှသိတာလေ။လှတယ်လို့အနံ့လို့ဆိုတာမျက်စိဒီလှတယ်ဆိုတာမျက်စိကကြည့်လို့ရတယ်။အနံ့ကောင်းတယ်ဆိုတာလည်းနှာခေါင်းကသတင်းပို့မယ်။အရသာကြတော့သူကရှာကမှပြောနိုင်တာ။အဲ့ဒါနဲ့သူကစူးစမ်းညင်တော့လက်ချောင်းလေးနဲ့အသားလေးကော်ပြီးတော့ရှာဖို့တင်ကြည့်လိုက်တယ်။ချိုးရဲချိုးလိုက်တော့ဘာဖြစ်တူအစားစားဆိုလူတွေလည်းတူတူပဲလေခဏခေလူတွေလည်းတူတူပဲမစားဘူးတဲ့အစားစားစားကြည့်လိုက်ပထမမြည်ကြည့်တယ်ပေါ့နည်းနည်းနည်းမြည်ကြည့်တော့ကြိုက်သွားတယ်သူလည်းအဲ့တိုင်းပဲဒါကြိုက်သွားတယ်သူကြိုက်သွားခြင်းသည်တဏှာတက်ရောက်လာခြင်းပဲဖြစ်တယ်အဲ့တော့သူတို့ရဲ့စိတ်နေသဘောထားတွေချီပြောင်းလာတာကိုချီနော်နဂိုတော့ကအစာအာဟာရစားတာမဟုတ်တဲ့အတွက်ကြောင့်အစာနဲ့ပတ်သက်တဲ့ရတတဏှာစာမရှိဘူးအခုအဲ့ဒီလူကကောက်ပြီးတော့ရက်လိုက်တဲ့အခါပါချူမြမြလေးဆိုတော့သူကသဘောကျသဘောကျတော့ကြိုက်တယ်နှစ်သက်တယ်တွေ့တာလဲဆိုတဲ့တဏှာပေါ်လာတယ်အဲ့တော့သူ့နမူနာကိုလိုက်ပြီးတော့ချက်တဲ့လူတွေကလည်းပဲသူရက်တယ်လို့ရက်ချီကြတယ်ကိုလူကလာရက်ချီဒီလူကလာရက်ချီအဲ့ရတဲ့လူတွေကလည်းကြိုက်တဲ့တာသဘောကျအဲ့တော့တယောက်တည်းမဟုတ်ဘူးလူတိုင်းလူတိုင်းဟာကြိုက်တယ်နှစ်သက်တယ်တွေ့တာလေဆိုတဲ့တဏှာတွေကရင်ထဲရောက်လာတယ်အဲ့ဒါဆွေးဖို့အကြောင်းတစ်ခုပဲနော်တလောက်ကလေးနဲ့ခဏခေတော့ဘာမှမဖြစ်ဘူးလို့ပြောနိုင်တယ်အဲ့ဒီခေကလူတွေကအဲ့ဒီလောက်ကိုကြီးမာတဲ့သဘောထားပဲနော်ဘာနဲ့ဥပမာတူတုံးဆိုလို့ရှိရင်ဒီအမုံအမွားလေးဆိုအပ် မုံမွားလေးတခုကလက်ဖွားထဲမှာထည့်ပုတ်မယ်ဆိုရင်ဘာမှမဖြစ်ဘူးနော်ဘာမှမဖြစ်နိုင်ဘူးဒါပေမဲ့အဲ့ဒီလက်ဖွားထဲထည့်ပုတ်လို့ဘာမှမဖြစ်တဲ့အမုံလေးကိုမျက်စိထဲထည့်လိုက်ရင်မျက်စိကခလုတ်ခလုတ်ဖြစ်သွားအဲ့ဒီဥပမာအတိုင်းပဲနော်လက်ဖွားမှာဘာမှမဖြစ်ဘူးဒါပေမဲ့ဒီကနေ့ခင်မှာဒီတဏှာလောက်ကတော့ဘာမှမဖြစ်ဘူးတို့တော့သိတန့်ရှင်းစင်ကြနေတဲ့အချိန်မှာအမဲဆက်ကလေးကတဆက်ဆိုတဆက်မှန်သိတာပါတယ်သူတို့ကအဲ့ဒီရတပထဝီကိုကြိုက်နေတဲ့တဏှာလေးပေါ်လာခြင်းဟာသူတို့ရဲ့စိတ်တွေသဘောထားပြောင်းလဲသွားခြင်းပဲဖြစ်တယ်အဲ့ဒီတဏှာကိုသူတို့ကဒီလောဘဆိုတာဘဝတစ်ခုရတိုင်းလည်းဒီလောဘဆာတာပဲဒီလောဘဆာတာဘဝနိကန်ဒီဆဘယ်ဘဝရောက်ရောက်ကြိုက်တယ်ဒါပြင်ငရဲရောက်တဲ့လူတွေရောကြိုက်လားဆိုရုတ်တရက်ကြိုက်တယ်လို့ပြောတယ်ငရဲရောက်တဲ့လူတွေကြောချမှတပြမှန်းသိတာလေတပြလို့မထင်ဘူးစပါထမမိအောင်တော့ရွှေအောင်ထင်းနေတာမကြောက်ဘူးရောက်ရကစားတော့ကိုရတဲ့ဘဝပျော့ကြတာကြီးပဲလေအကုန်လုံးဒါရောက်မလို့ဘဝနိကန္တိဆိုတာဒီဘဝတစ်ခုမှလောဘကပဲစပြူတာအခုလည်းကြည့်ကဘာဥလူသားတွေမှာပထမဆုံးဖြစ်လာတာလောဘပဲနော်တဏ္ဍလောဘရာဂထူးထူးပဲအဲ့ဒီဟာအရင်ဖြစ်လာတာဖြစ်လာပြီးတော့ယင်းနဲ့ရောက်လာတာရောက်လာတဲ့အခါကျတော့နောက်ဆုတ်သွားမှမဟုတ်ဘူးလူတွေကနေ့ခေတ်ကလူတွေလိုပဲကြိုက်လို့ရှိရင်မရရအောင်စားမယ်မစားမယ်နိုင်ငံညတော့မှာမယ်ကိုယ်နိုင်ငံမရှိလဲလိုက်ရှာမယ်နော်အဲ့တော့ရတပထဝီကိုဒီရတဲ့အခါမှာလူတွေကမလုပ်တော့ဆိုရက်ချီလို့ကြိုက်သွားတဲ့အခါမှာအာရပါရလက်တွေနဲ့ကော်ပြီးစားကြတော့အဲ့ဒီလူစားပြီးတော့နော်လက်နဲ့ကော်ပြီးတော့စားတဲ့အဆင်ရောက်လာတဲ့အခါကျအစာရိစားပါများလာတဲ့အခါကျတော့တဏှာတိုးတဲ့တိုးလာတော့ကိုယ်ရောကိုယ်ဝါးရီကမတောက်ပါတော့နော်ဖန်တော်ကြီးမှာချင်းကြီးတွေတက်လာတယ်လို့ပဲသူတို့ကတယံပပါကိုယ်တိုင်ကိုယ်ဝါဆိုတာတွေပျောက်သွားတယ်တဲ့နောက်တစ်ခါကိုယ်ရောကိုယ်ဝါပျောက်သွားတဲ့အခါကျတော့မှအမောင်ကြီးတွေမှာမနေတတ်တော့သူတို့ရဲ့ကံအားလျော်စွာနေပေါ်လာတယ်နေကွယ်သွားတဲ့အခါသူတို့ရဲ့ဆန္ဒအရာလပေါ်လာတယ်ဟောနေရီလာရီအဲ့လိုပေါ်တယ်အဲ့လိုပေါ်ပြီးတော့နက်ခတ်တွေတာယာတွေကောင်းကင်မှာပြည့်ပြည့်စုံစုံအကုန်လုံးဖြစ်လာတယ်လာတွေလာဝက်တွေဥဒုတွေနှစ်တွေအဲ့ဒါတွေအကုန်ပေါ်လာပြီးတော့လောကကြီးတစ်ခုကပြန်လေးစတင်တဲ့အဆင်ရောက်သွားတယ်။ဒါနဲ့ဟိုပြောရတာမြန်လားနှစ်ပေါင်းများစွာကြာမှပြောင်းလဲလာတာနော်။အဲ့ဒီမြေစီတို့မြေဩဇာတို့ဆိုတာခဏတီအောင်ကွာမြေကြီးထဲမှာရှိနေပုံရတယ်။ဘာဖြစ်လို့တော့လို့ဆိုဝေရင်းစာပြီမြတ်စွာဘုရားဝါဆိုးတဲ့အချိန်မှာမိုးခေါင်ကြီးရှာပြီးတော့အငတ်ပေကြီးစိုက်တယ်။စိုက်တဲ့ပြာကောက်ပင်နဲ့အကုန်လုံးရိုးရမ်းပဲဖြစ်သွားတယ်။ရှေးခေတ်ကတော့ဆက်သွယ်ရေးမကောင်းတော့တနေနဲ့တနေကုလို့မရဘူးဝေကြီးတွေ။အဲ့တော့ဝေရင်းစာထေသမှာအစားအစားကဘုခေါမာလူတွေတေးကြချေကြအဲ့ဒီအချိန်မှာဘုန်းကြီးတွေကဘယ်လိုလုပ်ဆွန့်ခံလို့ရမလဲမြတ်စွာဘုရားနဲ့တန်ခါ900ကဝိရိသမှာရှိနေတယ်အဲ့တော့ဆွန့်ခံလို့လည်းမရနိုင်တော့မရနိုင်တော့အဲ့ဒါဟိုးခင်ကမြည့်ရဲ့မြောက်တေမြောက်ဖက်တေသားကနေပြီးတော့မြင်းတွေကိုမွေးပြီးဒီဘက်မြင်းကုံတွေတွေလာတာရှိတယ်အဲ့ဒီမြင်းကုန်တွေကမြင်းငားရစာဖို့ဆိုပြီးတော့ခြုံတွေကိုပြုတ်ထားပြီးတော့အဲ့မြင်းစာအဖြစ်ယူလာတဲ့ခြုံတွေရဟန်းတွေကအဲ့ဒီမြင်းဝိုင်းခေါ်တာပေါ့လေရောင်းမဲ့မြင်းတွေနဲ့စက်ခန်းချတာတဲ့နေရာသွားပြီးတော့ဆွန့်ခံကြတော့အဲ့ခြုံလေးတွေပေးတယ်မြင်းစာခြုံတွေကိုလောင်းထည့်ပေးလိုက်တယ်လှူကြတယ်သူတို့ကတရားတရားရှိတဲ့လူဆိုတော့အဲ့လိုလှူပြီးတော့တော်ရတယ်လို့အဲ့ဒီမြင်းစာချုပ်မဲစာကြတယ်ယန်းနေအဲ့ဒီချိန်မှာရှင်မောကလာကစဉ်းစားတယ်ဆွမ်းခံလို့လည်းမရဘူးအစားအစာမတမရှာပါနဲ့ဝါတွင်ကလာကြီးဆိုတော့ခီးသွားဖို့လည်းခက်တယ် 3နာရီတောင်နေရာမှာအဲ့တော့ဒီကိုတော်လေးဆင်းရဲတာမကြည့်နိုင်ဘူးမကြည့်နိုင်တော့ဖျားဆီးသွားတယ်သူစိတ်ကူကပါတော့သူကတကူရှင်ဆိုတော့တကူနဲ့ပဲဆင်းတာရှင်ပြရတဲ့အခုကအစားတော့တွေခဲရင်နေတယ်တဲ့ရှာနေရဆုံးခံစားလို့လည်းမလွယ်ဘူးတဲ့အဲ့တော့ထီကဘာမြေကြီးအောင်မှာမြေဩဇာမြေစီမြေလွာမြေဩဇာတွေရှိနေပါတယ်တဲ့နော်အခုဒီအချိုတက်တွေကဘာဥကလာမှာပေါ်တယ်ရတပထဝီတွေအောက်မှာရှိနေသေးတယ်အဲ့ဒါတွေကိုတပြီးတော့ထုတ်ပြီးတော့ကိုရော်တွေကိုကျွေးကျင်တယ်ပေါ့အဲ့ဒါလေးသူဆန္ဒအလိုကျွေးကျင်နေစာမြတ်စွာဘုရားမင်းဘယ်လိုထုတ်ပါတော့ဆိုအခုလက်ရှိမြေကြီးပေါ်မှာရှိတဲ့တရားတွေကိုအဲ့ဒီလိုကွာမြေကြီးတစ်ခုလက်ဖွာတစ်ခုပေါ်မှာပဲပဲလက်ပေါ်မှာအဲ့ဒီမြေကြီးဖန်စီပြီးတော့ဒီတရားတွေကိုအဲ့ဒီကိုခဏရွှေ့ထားရွှေ့ထားပြီးတော့ညာဘက်လက်နဲ့မြေကြီးကိုပြောင်းပြန်လှန်လိုက်မယ်လှန်လိုက်မယ်ဆိုရင်အောက်ခြေမှာအဲ့ဒီမြေဩဇာတွေရှိတယ်ပေါ့အဲ့ဒါတွေယူပြီးကျွေးမယ်ဆိုအဲ့ဒါမဆိုးဆာနာရေခါအတွက်ဒေါက်တာဖူလုံတော့မယ်နော်မြေကြီးအောင်မှာရှိနေသေးတယ်ကပ္ပဆာနာရေခါအဖွဲ့ကိုတရင်ပေးထားပေါ့မြေပစ္စည်းတွေရှိနေသေးတယ်ဆိုတာသိချတယ်ပေါ့မြေစီမြေဩဇာရှိနေအဲ့လိုလုပ်မဲ့ဆိုတော့မြတ်စွာဘုရားကမလုချင်ပါနဲ့ပေါကလန်နဲ့လူတွေဟာနောင်ကြလို့ရှိရင်ဟိုအယူစားတွေတွဲမှာကုန်ပါလိမ့်မယ်မလုပါနဲ့ဘာဖြစ်လို့ရောဆိုတော့မြတ်စွာဘုရားရှင်ပေါကလန်တို့တကူးရှိတဲ့ပုဂ္ဂိုလ်တွေကလုံနိုင်တော့လေနောင်တခေကြရင်တကူးမရှိဘူးဆိုရင်မလုံနိုင်ရင်လူတွေကပြစ်မှားလိမ့်မယ်အလကားပါအဲ့ဒီခေဖို့ကြီးဒီဘာမှမစွမ်းတော့ဟိုရှင်မောက်ကလန်တို့လိုမတတ်ဘူးဆိုပြီးတော့လူတွေကဒီတကူမရှိတဲ့သူတော်ကောင်းတွေကိုပြစ်မှားမိမှာပြစ်မှားမိလိမ့်မယ်တဲ့ဒါကြောင့်မလုံချင်ပါနဲ့နောက်တစ်ခုထပ်တောင်းသေးတယ်ရှင်ပြအဲ့လိုဆိုလို့ရှိရင်မြောက်ကျွန်းကိုဆွမ်းခံမှုဥဒ္ဒရကုရုဆိုတဲ့မြောက်ကျွန်းဘက်ကိုဆွမ်းခံမှုတပြီးတော့လှုပ်ပြီတကူရှိတဲ့ကိုတော်ဖြစ်စီမရှိတဲ့ကိုတော်ဖြစ်စီမြေကျောကိုရှုံးလိုက်လို့ရှိရင်ဒီကိုနေရာကျောင်းနာမြောက်ကျောင်းကရောက်လာရောက်လာတဲ့အခါမြေကျောပြန်ဆန်းလိုက်မြောက်ကျောင်းရောက်သွားပြီဒီကိုပြန်ညင်းတဲ့အချိန်ကျတော့လည်းဒီပဲတက်လိုက်ဦးမယ်အဲ့ဒီပုံစံနဲ့သူကလှုပ်ပြီးမှပြောဖះမလှုပ်ပါနဲ့ဒါတွေဖိုက်အတွက်ဝမ်းရည်အတွက်ဒါတွေကိုအသုံးချတာမကောင်းဘူးပေါ့နော်ပြဿနာကြုံတွေ့လာရင်အဲ့ဒီပြဿနာကိုချက်ညံ့ခံကြိုက်တယ်ဖះဖြစ်ပေါ်လာတဲ့ပြဿနာခါစီခံဆိုလိုတာဘလောက်ခဏရှိတယ်လူတွေမှာသူတော်ကောင်းတယ်အဲ့ဒီအဲ့ဒါတွေကိုကြည့်မယ်ဆိုရင်ဒီကဘာဦးကမြေစီတွေအဲ့ဒီမှာရှိနေသေးတယ်လို့ဆိုနိုင်တယ်ပေါ့နော်အဲ့ဒီမှာဒီမြေစီကိုစားပြီးတော့သရဝရီဟာနှစ်ပေါင်းအကြာကြီးမြေစီစွာစားပြီးတော့လူတွေအကြာကြီးနေခဲ့ကြတယ်ဘလောက်ထိအောင်ကြာလာတော့ဆိုခုနကနေရီလာရီပေါ်လို့ကဘာကြီးတိဆောက်ပြီးတဲ့အချိန်မှာသူတို့ဓာရီပဲစားနေကြတယ်သူတို့ကိုရောင်နေရလဲပျောက်သွားပြီသို့တော့ဒီသူတို့ရဲ့အစာဟာရတပထဝီဆိုတဲ့မြေစီမြေကိုစားပြီးတော့နေတော့တဖြည်းဖြည်းအဲ့ဒါတွေစားရပါများတဲ့အခါကြတော့တဲ့သူတို့ရဲ့ခန္ဓာကိုယ်ကနည်းနည်းအရင်တော့လေနုနုညံ့ညံ့ကလေးကနည်းနည်းကျန်လာတယ်ခန္ဓာကိုယ်ကျန်းလာတယ်ကျန်းလာတဲ့အခါကျတော့အယောင်ဆင်းနေတယ်ပြောင်းလာတယ်နည်းနည်းအရင်တော့လို့တောက်ပမနေတော့ဘူးကိုယ်ရောက်ကိုယ်ရတယ်တောက်ပနေတာမဟုတ်တော့ဘူးစာကျန်နေစာသည့်အတွက်ကြောင့်သူဖြစ်လာတယ်အဲ့တော့ဘာဖြစ်လာတော့ဆိုလှသူနဲ့မလှသူ꿰လာတဲ့အချိန်မှာစာပြီးတော့လှသူမလှသူ꿰လာတယ် 꿰လာတာသူကသူ꿰ရုံနဲ့မဟုတ်ဘူးလာတဲ့လူကနော်မလှတဲ့လူတွေကိုအထင်သေးတာတွေဖြစ်လာတယ်။မယမေတ္တိဝန္ဒဝန္ဒတရာအမေဟိတ္တိဒုဗ္ဗန္နတရာတဲ့။လှတဲ့လူကလည်းငါကသူ့တဲ့လှတယ်။မလှတဲ့လူကလည်းငါတော့သူ့တဲ့ရုပ်ဆိုတယ်။လူလူချင်းမှခွဲခြားတဲ့အမြင်တွေပေါ်လာတယ်။အဲ့ဒီခွဲခြားမြင်လာတဲ့အမြင်ဟာကိုယ့်ရဲ့ဘဝအခြေအနေတစ်ခုပေါ်မှာအထင်ရောက်တဲ့မာနလို့ခေါ်တယ်အဲ့ဒါခုနတဏှာပြီးတဲ့အခါမာနထပ်ဝင်လာတယ်လှသူကမလှသူတွေကိုထင်သေးလာတယ်မလှသူတွေလည်းစိတ်ဓာတ်ကျလာတယ် ပုံမှန်မဟုတ်တော့အဆင့်တန်းချင်းအဲ့လိုပြောင်းလဲမှုတွေဖြစ်လာတယ်။အဲ့ဒီမှာစာပေရပါဆိုတော့ဆိုဝဏ္ဏတိမာနာပစ္စယပူလှတယ်လို့အထင်းရောက်လို့မာနာတိမာနာစာတိကမနေ့ကတက်တာလူတွေကကိုယ့်ကိုအထင်းနေချီးချီးကြီးကြီးလာတယ်ငါလှတယ်သူလည်းလှတယ်အထင်းချီးကြီးလာတဲ့အခါကျတော့ခုနကနှစ်ပေါင်းများစွာစားလာတဲ့မြေစီမြေလွာတွေကကုန်ခံသွားတယ်ပျောက်ွယ်သွားပြန်အစားတစ်ခုပျောက်သွားပြန်ပြီအဲ့လိုအဲ့ဒါမာနာကြောင့်ပျောက်တယ်နော်မာနာကြောင့်ပျောက်သွားတယ်ခုနကကိုယောင်ကိုဟာပျောက်တာတော့တဏှာကြောင့်ပျောက်သွားတယ်အခုမာနာကြောင့်မို့လို့ပျောက်သွားပြီပျောက်သွားတဲ့အခါကျတော့လူတွေဟာဆုံစည်းပြီးတော့ညှိတွားကြတယ်တဲ့ဟောရတံဟောရတံအော်အရသာရှိလိုက်တာဒီအရသာရှိတာလေးအခုမတွေ့ရတော့ဘူးပျောက်သွားပြီအောင်းမိလိုက်တာဆိုညှိလိုက်တယ်တဲ့သတ္တဝတ္ထဝီကိုမျောပြီးတော့တန်တာနေချတယ်ညှိငွေ့ကြတယ်ဒါကြောင့်မို့လို့ခုခေတ်လူတွေလည်းအရသာရှိရှိလေးတွေ့လိုက်လို့ရှိရင်အဟောရသာအဟောရသာကောင်းလိုက်တာအရသာရှိလိုက်တာကောင်းလိုက်တာအရသာရှိလိုက်တာဆိုတာပြန်ပြီးတော့လွမ်းတာတဲ့စကားကိုဆိုကြတယ်ခုကလူကြီးတွေလည်းပြောကြတယ်လေဒုငယ်တော့တော့တဲ့ဘာသာသာအရသာရှိတယ်ပေါ့အခုများဘာသာလိုက်မှအရသာမရှိဘူးပေါ့တို့ငယ်တော့စီးသည်ဆိုရဲချုံမချိုးမင်္ဂလာသည်ဆိုရဲကောင်းမကောင်းအခုခေတ်မင်္ဂလာသည်ဒီမကောင်းမအောင်လို့ပြောနော်ခေတ်ပြောင်းလာတော့အသီးနာကလည်းပြောင်းတာမဟုတ်ကိုရှာကလည်းပြောင်းသွားပြီငယ်တော့ရှာမဟုတ်တော့ရှာမဟုတ်တော့အရသာအသိမရတော့နော်ဆုပ်ယုပ်မှုတွေအဲ့လိုလာတာမြေစီးမြေလွားမြေဩဇာတွေကျသွားတဲ့အခါမှာလည်းသီးနှံရဲ့ဒီအာဟာရလည်းရောချတာပဲလေဒါကြောင့်မို့ဖျားရီပွင့်တဲ့အခါမှာကောရမဖျားလက်ထက်မှာပွင့်တဲ့သီးနှံစားရတဲ့အစာအာဟာရတတိတိရွဲ့ကသဝဖျားလက်ထက်ကစိုက်လို့ပြုလို့ရတဲ့စားရတဲ့တတိသင့်နှံတိရွဲ့မတူဘူးဘာကြောင့်မတူတာတော့ဆိုခုနအဲ့ဒီမြေစီမြေလွာတွေကဆုပ်ယုပ်သွားတာရှိပိုင်းကကသဝဖျားလက်ထက်ကစိုက်ပြုတ်ထားတဲ့သီးနှံတွေကလူရဲ့ခန္ဓာကိုယ် maintenance လုပ်တာ sustain လုပ်တာနှစ်ပေါင်းများစွာလုပ်နေအနှစ်2000ထီအောင်လူတွေရဲ့ခန္ဓာကိုယ်ထိန်းထားတယ်မအိုးဘူးအဲ့လောက်ထီအောင်မအိုးတော့ဘူးမသေးဘူးလူရဲ့ခန္ဓာကိုယ်ကနုပြုတ်နေအောင်ထိန်းထားနိုင်တယ်အခုကောရမဖျားလက်ထက်ရောက်တဲ့အခါကျတော့မြေစီမြေလွာတွေကလည်းဆုတ်သွားပြီအဲ့ဒီပေါ်မှာစိုက်ပြိုးတဲ့သီးနှံတွေရဲ့ဩဇာတက်ကလည်းညံ့သွားပြီညံ့သွားတဲ့အခါကျဒါစားရဟာအနှစ်30 50 60နော်90လောက်ဆိုမရှိတော့60လောက်ဆိုအိုးကုန်ညာမထိနိုင်ဘူးဒီအာရတက်ကမထိနိုင်တော့သိပြီတော့အဲ့ဒါလို့ဆိုလေတတန်းရှည်ခြင်းတို့ခြင်းဟာအဲ့ဒီဥဒုနဲ့အာဟာရနဲ့ဆိုင်တယ်တဲ့ဥဒုပေါ်မိပြီးတော့ဖြစ်လာတဲ့ဒီအဲ့ဒီပေါ်မှာအမိဖြစ်တဲ့သီးနှံတွေရဲ့အစီဩဇာအဲ့ဒါကွာချားတယ်။နော်တခြားနည်းလည်းပဲကွာချားမှာ။မနေ့ကတောင်ပြောကြသေးတယ်ကြားလိုက်သေးတယ်။ရှံကုန်းမှာစိုက်တဲ့သီးနှံနဲ့ပြုံဦးလဲကသီးနှံမတူဘူးဆိုတာ။နော်တရားနေရာတွေတတ်လိုက်ပြီးတော့ကွဲပြားချမ်းသာမှုရှိတာရှိနိုင်တယ်လေ။ရှိနိုင်တယ်။တည်တတ်လိုက်ပြီးကွဲပြားချမ်းသာမှုတွေရှိတယ်။ပဲအထက်တဲ့သီးနှံပိုကောင်းတယ်ဆို။ကြာဘူးတာတော့မုံညင်းတို့ပါလို့ဆိုလို့ရှိရင်ဖိင္ကေနာကမုံညင်းပိုကောင်းတယ်လို့ကြားတယ်။ဖိင္ဆိုင်တဲ့နာမဆိုင်တဲ့မုံညင်းနေရပိုကောင်းတယ်တဲ့ရသရှိ။လက်ဖက်တောင်မှပဲတတောင်နဲ့တတောင်တနေနဲ့တနေလက်ဖက်ရသချင်းမတူကွဲပြားချမ်းသာတယ်။ဒါတွေကဖြစ်နိုင်တဲ့အရာတွေကြီးပဲပေါ့နော်။အဲ့တော့ရတပထဝီပြောက်ွယ်ရခြင်းအကြောင်းကဘာကြောင့်လို့ဆိုတော့လူတွေဟာတူတူထင်သေးခြင်းကိုယ်ကိုထင်ကြည်ခြင်းပဝင်မြင်ခြင်းထင်သေးခြင်းဆိုတဲ့မာနတရားတွေရင်ထဲမှာရောက်လာတယ်အဲ့ဒီရောက်လာသည့်အတွက်ကြောင့်အဲ့ဒီအကုသို့ကြောင့်ရောက်ကြတာ ဆောက်ရုံတမန်သမီးအကုသိုလ်နဲ့ဆိုင်တယ်ပထမဆုံးကကိုရောင်ကိုဝါရီပျောက်သွားတာကတဏှာအတပထဝီဆိုတဲ့ကောင်းမြတ်တဲ့အစာတစ်ခုပျောက်ွယ်သွားတာကမာနအဲ့တော့လောကကြီးမှာဒီရင်ထဲမှာဖြစ်ပေါ်လာတဲ့ဒီကိရိတာပေါ့နော်ကိရိတာဆိုတဲ့ဒီအကုသိုလ်စိတ်တွေကအကုသိုလ်စိတ်ဆန္ဒတွေကြောင့်မို့လို့ကိုဘကြီးကပြောက်ဆုပ်ယုတ်ပြက်ပြလာတာပဲဖြစ်တယ်အဲ့ဒါကိုတန်ဝေရယူကိုမြတ်စွာဘုရားဟောတာနောက်ဟုတ်ပြီရတပထဝီကွဲသွားတဲ့အခါကျတော့သူတို့ရဲ့ကုသကံအားလျော်စွာသတ္တပထဝီလောက်ဟိုကောင်းကြမှာတော့ကောင်းမှာပေါ့နော်ရတ္တပထဝီအစာဘာအစာထိုးလာတယ်လဲလို့ဆိုရင်ဘူမိပပတကလေမြေလွာမြေရအလွာလိုက်အလွာလိုက်အချလိုက်အချလိုက်ဖြစ်လာတယ်ခုနကတော့တကယ်အစီအနစ်ကြီးပဲအခုကျတော့အချက်လိုက်အလွာလိုက်တွေဖြစ်တယ်ဘာနဲ့တူတော့ဆိုလို့ရှိရင်မှုနဲ့အလားတရတူတယ်အဲ့တော့ကွာမြေကြီးတာမှုတက်လာတဲ့သဘောပေါ့နော်အဲ့ဒီမှုပွင့်ကြီးတွေလို့ဖြစ်လာအဟိစတက်ကမှုပွင့်အဲ့ဒီမှုပွင့်ကြီးတွေကလည်းပဲလှတယ်တဲ့အနံ့ရတာနဲ့ပြည့်စုံတယ်အရှင်ရောင်ကတော့ခုနလိုပဲထောပတ်ရောင်ပဲတဲ့အရာတာကျတော့ပြာရတာနဲ့ပြာရည်နဲ့အရာတာချင်းတူတယ်အရာတာတော့မကွာဘူးအဲ့လိုပေါ်လာတယ်အဲ့တော့တရဝရေဟာဒုသားရေဟာကဘာဥကဒုသားရေဟာအဲ့ဒီမြေလွာဆိုတာပေါ်လာတဲ့အခါကျတော့အဲ့ဒါကိုစားဖို့ကြိုးစားလာကြပြန်အဲ့ဒီအစာစားပြီးတော့နှစ်ပေါင်းများစွာနှစ်ပေါင်းသိန်းချီချီအောင်ကြာပြီးတော့အဲ့ဒါအစာနဲ့စားနေကြတယ်လူတွေဟာခုနကရတပထဝီတုန်းကအစာပို့နူးညံ့တယ်နော်နူးညံ့တယ်အခုကရတပထဝီနဲ့စာရင်မြေလောကဖက်ကျန်းနှန်းနေပါလားအဲ့လိုပေါ့ခိုးတော့အစီအနှစ်တည်းကြီးပဲအခုကတော့အဖတ်တွေပါလာပြီဖတ်တွေပါလာတော့ကြာကြာစားလာတဲ့အခါခဏကောပို့ပြီးတော့ကျန်းနှန်းလာတယ်ကျန်းနှန်းလာတယ်အစင်းရောင်ကလည်းပဲကွဲပြားချမ်းသာမှုကပို့ပြီးတော့ထင်ရှားသိသာလာတယ်ပို့ထင်ရှားသိသာလာတဲ့အခါကျတော့ခုနကလှသူမလှသူနှစ်ခုကွဲလာပြီးတော့မလှတဲ့လူတွေလှတဲ့လူတွေကမလှတဲ့လူတွေပေါ်မှာအထင်သေးမြင်သေးဖြစ်လာတယ်။မာနတွေတက်လာကြပြန်တယ်။မာနကနောက်ဆုံးမသွားဘူးတိုးတက်လာတာနော်။လူတွေရဲ့ဒီလှပမှုမလှပမှုဆိုတာကွယ်ပြားချမ်းသာမှုတွေဒါများလာတယ်။အဲ့ဒီလူမာနအရှိန်ကတိုးမြင့်လာသည့်တကြောင်ဖူမီပပတက်ကလို့ဆိုရဲမြေလွာတွေကလည်းပျောက်သွားကြတယ်။ပြောက်တဲ့ဆိုတာချက်ချင်းဟုတ်ခနဲ့ပြောက်တာတော့မဟုတ်ဘူးတဖြည်းဖြည်းပြောက်သွားတဖြည်းဖြည်းပြောက်တော့ဘာပေါ်လာတော့ဆိုပဒါလတာမြင်းနွယ်ဆိုပေါ်လာတယ်ဘာနဲ့တူတော့ဆိုကွန်းနွယ်နဲ့တူတယ်ခုနကတော့မှုရီလို့ဟာမျိုးရီဖြစ်တာအခုကကျတော့နွယ်ပင်နေလို့ဖြစ်လာပြန်နော်နွယ်ပင်နေလို့ပေါ်လာအဲ့ဒါကိုပဒါလတာလို့ခေါ်တယ်ကွန်းနွယ်နဲ့အလားတရတူတယ်တဲ့သူကလည်းပဲအစင်အနအရသာနဲ့ပြည့်စုံနေတဲ့အစင်ကတော့ထောပတ်အယောင်ပဲတဲ့အယောင်ကတော့ထောပတ်အယောင်အရသာကတော့သိပ်မကွာဘူးပြားရည်ရဲ့အယောင်ပဲပြားရည်ရဲ့အရသာပဲတဲ့နောက်ထပ်တတိယမြောက်အစာတစ်ခုပေါ်လာတာအဲ့ဒီအစာကိုအတူတည်းအားပြုတ်ပြီးတော့စားကြပြန်တယ်နော်တဖြည်းဖြည်းတော့အစာကျန်းလာတဲ့သဘောရှိတယ်အဲ့ဒါဒီနှစ်ပေါင်းများစွာစားလိုက်တဲ့အခါတဲ့ခန္ဓာကိုယ်အသားရည်တွေတဖြည်းဖြည်းပို့ပြီးတော့ကြန့်ခိုင်ကြမ်းလာတယ်ပေါ့ပြီးတော့အစင်းရဲ့ကွဲပြားမှုတွေတယောက်နဲ့တယောက်မတူမှုတွေအစင်းလှမှုမလှမှုတွေပို့ပြီးတော့ဆိုးလာတယ်ဆိုးလာတော့ငါသူ့တွေပို့လှတယ်ငါတို့ကသူ့တွေပို့ရုပ်ဆိုးတယ်ဆိုတဲ့ခွဲပြားချမ်းသာမှုတွေဖြစ်လာတယ်ဖြစ်လာပြီးတော့မမနာတွေတက်လာကြတယ်မာနဆိုတဲ့သဘောကအထင်ရောက်တာပဲလေဖဝေမျက်နာတို့အထင်ရောက်တာတို့စိတ်ဓာတ်ကြတာတို့အဲ့ဒါတွေကမာနတွေပဲအထင်ရောက်မှုပဲအဲ့ဒီလိုဖြစ်လာတဲ့အခါမာနတရားကြီးထွားလာသည့်အတွက်ကြောင့်ပရလတ္တဆိုတဲ့မြေနွယ်ကလည်းပဲကွယ်သွားပြန်ရောတဖြည်းဖြည်းနဲ့ပျောက်သွားပြန်အဲ့ဒါနှစ်အနည်းငယ်မဟုတ်ဘူးတစ်ခုတစ်ခုဆိုနေပေါ်များစွာအကြာကြီးအကြီးမှာနော် ဲ့တော့သူတို့ညီးတွားကြတယ်တဲ့ငါတို့ကအရင်တော့နော်ပြင်းွယ်ရှိခဲ့တယ်ခုမရှိတော့ဘူးနော်လူတွေကသူငယ်ငယ်တုန်းကဆွာလို့ပေါ့ကောင်းတာတွေပျောက်ွယ်ပျောက်ွယ်သွားတဲ့အခါကျတော့ညီးကြတယ်အဟုဝတ္တနောအဟောတိအဟာတိဝတ္တနောငါတို့ဓာရီဓာရီရှိခဲ့တယ်တို့ငယ်ငယ်တုန်းကဆိုပြီးတော့ပြောတာအခုကျတော့မရှိတော့ဘူးတဲ့ပျောက်သွားတဲ့အပေါ်မှာပြန်ပြီးတော့ညှိတော့ပြောဆိုကြတယ်တဲ့အဲ့ဒီလိုကဝါကြီးမှာအစာအာဟာရတွေကတဖြည်းဖြည်းပြောင်းလဲပြီးတော့လာတယ်နှစ်ပေါင်းများစွာကြာတဲ့အခါကျတော့အဲ့ဒီမြေပေါ်ပေါက်တဲ့နှွေကြီးကလည်းပျောက်သွားပြန်သူပြောက်သွားတော့ဘာဖြစ်လာတော့ဆိုတော့ထင်းနဲ့ချက်เสียမလို့တဲ့အပင်ကနေခူးစာရတဲ့စဘာမျိုးပေါ်လာတယ်။နော်ချက်เสียမလို့အပင်ကနေခူးစာလို့ရတယ်ဟာ။အကတ္ထပါကောတာလိတတိစဘာချက်နေเสียမလို့ဘူးအပင်ကနေခူးဆွပြီးတော့စာလို့ရတယ်။အကနောအပေါ်ကနေအခွန်ကြမ်းမပါဘူးသူကအဆန်တိုင်းပဲအခွန်ကြမ်းမပါဘူးအထုတော့ဖွဲမပါဘူးတုတ်တော့စင်ကြယ်တယ်သူကတော့အနံ့ကလည်းကောင်းတယ်တန်တုလက်ဖလောစဘာတိတာအခုခေတ်စဘာဆိုတာအခွန်နဲ့လာတာလေစဘာကြတော့အခွန်သူကြတော့တန်တုလက်ဖလောတဲ့ဆန်သီးအစရဲအဆန်ပဲအခွန်မပါဘူးအခွန်မပါတဲ့ဆန်ပေါ့နော်အဲ့တော့ခွန်မစားလို့ရတယ်ပေါ့သူကခွန်ဘာဘာလေးဖြစ်ဖို့ရတယ်နော်ခွာကြီးကခွန်နေကြမ်းလာတာလေခွန်နေကြမ်းတော့မွားနိုင်တော့အဲ့တော့သူကြတော့တန်တုလက်ဖလောစဘာဆန်အစီတိုင်းပဲဆန်တိုင်းပဲနော်စဘာအစင်မဟုတ်ပဲနဲ့ဆန်စီတိုင်းပဲတည်လာတယ်အဲ့ဒီဆန်သီးတွေဆန်နေကိုကိုပါလောက်တုံးဆိုလူတွေကရှမ်းတန်ตาရန်ตาရမตาရအာဟာရန်ဒီနော်ပါတော့တန်ဟောဒီဝဏ္ဏပတိဝိရုံလန်ညနေစာစာလို့ရှိရင်အဲ့ဒီအပင်ကနေပြီးတော့ဆန်းစီလေးကိုဖြုတ်ယူလိုက်ပြီးတော့ညနေစာစားလိုက်ကြတယ်မနေ့သွားကြည့်တော့အဲ့ဒါတွေပြန်ပြီးတော့ဖြေးထားနော်အဲ့အဒီလေးတွေကပြန်ပြေးနေတယ်။ဒါနဲ့မနေ့ကျတော့သွားကြည့်။ပြန်ပြီးတော့ပေါက်နေတယ်။ပြန်ပြီးတော့ဖြည့်ထားတယ်။ဒါမနေ့မှကျတော့လေမနေ့စာအတွက်ယူပြီးတော့စားလိုက်တဲ့ဆိုရင်ညနေကျတော့ပြန်ဖြစ်နေပြန်။အဲ့တော့ဒီအဒီလေးကဘလို့ခုခုမပြောက်မကုန်မသွားဘူးလို့ပြောတယ်။မနေ့စားပြီးရင်ညနေကပြန်ထွက်နေတယ်အဲ့ဒီလေးတွေ။ဆန်သီးလေးတွေကပြန်ထွက်နေတယ်။နော်ခုတဲ့နေရာတော့မပေါ်ဘူးတဲ့အမြဲတမ်းရှိနေတဲ့ပုံစံမျိုးဖြစ်တယ်တဲ့အဲ့ဒီအခတ္ထပါကပါဠိစာထင်းနဲ့ချက်เสียမလို့တဲ့တတိထမင်းကိုစားပြီးတော့နှစ်ပေါင်းများစွာနေထိုင်ခဲ့ကြတယ်တဲ့ကဝါဦးကလူသားတွေနော်ကဝါဦးကလူသားတွေဟာအဲ့ဒီလိုပဲအစာကလည်းတဖြည်းဖြည်းကျန်းလာတယ်ခွာနော်နွေနဲ့စားလို့ရှိရင်ဒီဟာဆန်စီဆိုတော့ပါလာတယ်ပေါ့နော်ပူချမ်းလာတယ်အဲ့ဒါစားလေပြီးတော့လူတွေကနှစ်ပေါင်းများစွာနေတယ်နှစ်ပေါင်းများစွာနေပြီးတော့အဲ့ဒီဆန်စီတွေစားပါများတဲ့အခါကျတော့ဘာဖြစ်လဲခန္ဓာကိုယ်ကလည်းခါတိုင်းနဲ့ပို့ပြီးတော့ကျန်းနံ့လာတယ်ကျန်းနံ့မှုတွေရှိလာတယ်အစင်းရောင်ကွယ်ပြားမှုတွေလည်းကွယ်ပြားလာတယ်ဆိုပြီးတော့အဲ့ဒီမှာဘာထူးလာတော့ဆိုတော့ဖို့မကွယ်ပြားလာတာပေါ်လာတယ်အဲ့အချိန်မှာပေါ်တာနော်အဲ့ဆန်းစားရအောင်နေစားပြီးတော့ပေါ်လာတယ်အတိတ်ဘဝတုန်းကအမျိုးသမီးဘဝမှာဖြစ်ခဲ့တဲ့ပုံစံတွေကအမျိုးသမီးပြန်ဖြစ်သွားအမျိုးသမီးပုံစံဖြစ်လာတယ်အမျိုးသားဖြစ်မဲ့ပုံကအမျိုးသားရဲ့အမတ်သားတွေပြန်ပေါ်လာတယ်တော့အဲ့ဒီကနေစားပြီးတော့သူတွေဟာဆက်ဆံမှုတွေဖြစ်လာတဲ့တဏှာလောဘတွေကမြားလာကြတယ်မြားလာတဲ့အခါကျတော့ပေါင်းသင်းဆက်ဆက်မှုတွေအဲ့ဒီအချိန်မှာဖြစ်ကုန်ကြဒါအကုသိုလ်တွေတိုးတက်လာတာရော့မသွားဘူးလို့ဆိုလို့တယ်ခုနမာနအပြင်မှာအခုတဏှာကာမဂုဏ် ဒါတွေကဒါများလာပြီးတော့လူတွေကအဲ့ဒီတော့ဆက်ဆံမှုတွေကဖြစ်လာတဲ့အခါကျတော့အင်ဂျီယာကြီးပေါ်လာကြတယ်မကြိုက်တဲ့လူတွေကအဲ့လိုဆက်ဆံပေါင်းသင်းမှုတွေကိုမကြိုက်တဲ့လူတွေကခဲနဲ့ပြစ်ကြတယ်နော်မြေမှုန့်နဲ့ပြစ်ကြတယ်အဲ့လိုလုပ်တယ်နွားချေးချောင်းနဲ့ပြစ်ကြတယ်လို့သူတို့ဆိုတယ်အဲ့တော့နွားချေးချောင်းရှိတယ်ဆိုတော့နွားတွေကပဲရောက်နေတယ်မသိဘူးဒီလိုမှနွားချေးချောင်းနဲ့ကောက်ပြစ်တယ်လို့ပါအဲ့တော့နွားတွေလည်းရှိပုံရတယ်ကြည်ရတယ်အဲ့ဒါတွေကတော့အသေးစိတ်မပြောဘူးနော်ဘာဖြစ်လို့လူတွေဟာဒီလိုတယောက်တယောက်လုံးကြတယ်လဲဆိုပြီးတော့အဲ့မှာသူတို့နွားချေးချောင်းတွေနဲ့ပြစ်ကြပြီးတော့အဲ့ဒီကနေစပြီးတော့အကာအွယ်ဖြစ်ဖို့အိမ်ဆောက်ထပ်ပေါ်လာခဲ့တယ်။ဒါအဲ့ကညာတုတ်မှာနော်မြတ်မပြန်နေရှိတယ်ဖတ်ကြည့်ခြင်းလို့ရှင်အဲ့ကညာတုတ်ဆိုတော့ဖတ်ကြည့်။အဲ့ကညာတုတ်ခဘာဦးကလူသားတွေဆိုလိုတဲ့အဓိပ္ပာယ်ကတော့လူလောကကြီးကအဲ့လိုတစ်ဖြည်းဖြည်းပြောင်းလဲလာခဲ့တာ။အဲ့ဒီပြောင်းလဲလာတဲ့အချိန်မှာဘာကြောင့်တစ်ဖြည်းတိုးတက်တာမဟုတ်ဘူးတစ်ဖြည်းဖြည်းဆုပ်ယုပ်ဆုပ်ယုပ်သွားတာ။အကောင်းဆုံးကနေပြီးတဖြည်းရော့ကြလာတာဘာကြောင့်လဲဆိုခုနပြောတဲ့စိတ်နေသဘောထားတွေကြောင့်ပဲမကောင်းတဲ့စိတ်ဓာတ်တွေဝင်လာလို့အဲ့ဒါလို့ဖြစ်လာတယ်အဲ့တော့အဲ့ဒီမှာရင်ရက်သလားဆိုမရက်ဘူးလူတွေကเนาะအဲ့တော့လူတွေကပထမဆုံးကဆိုလို့ရှိရင်အိမ်တွေဘာတွေဆောက်အဲ့ဒီဦးနဲ့သူဆက်ဆက်မှုတွေဖြစ်လာတယ်အဲ့ဒီမှာဘာပေါ်လာတော့ဆိုရှင်းတော့ကတော့အစာစားပြီးစားကြပြီဆိုတော့မှခုနကဆန်းဆန်းဆန်းဒီကိုသွားပြီးတော့ယူပြီးတော့စားလိုက်ကြတာအဲ့နာပါပဲစားတယ်ငက်တယ်လို့ပဲအစာစားပြီးဆိုမှသွားစားလိုက်တယ်အဲ့ဒီမဲ့ခဏခဏသွားရမှပြင်းတဲ့လူတယောက်ကပါလို့တုံဆုံးနော်ခရင်ကသူကမနေ့စားဆိုမနေ့သွားစားတယ်ညစားဆိုညသွားစားတယ်သူကမဟုတ်တော့ဘူးမနေ့စားညစားတခါတည်းခုအိမ်ယူသွားတယ်အိမ်နေရှိလာပြီကိုအိမ်နေရှိလာတော့အိမ်တည်သွားတယ်မနေ့စာရောညစာရောအကုန်လုံးပေါင်းပြီးတော့စားတာဖြစ်တော့ကျန်တဲ့လူတွေကသူ့ကိုခေါ်ကြတယ်ဗောထမင်းစားချိန်ကြရင်တော့ကြဆိုသွားစားကြအောင်ဆိုငါသွားစရာမလိုဘူးငါမနေ့စာညစာတစ်ခါလှုပ်ထားတယ်အဲ့ဒါသူ့ကိုနှီးကိုသွားကြပြီးတော့သူ့နောက်လိုက်လှုပ်ကြတဲ့အခါကျတော့တခါတည်းနဲ့နှစ်ရက်စာလှုပ်လာကြတယ်ကျန်တဲ့လူကလည်းနှစ်ရက်စာငါလည်းနှစ်ရက်စာနှစ်ချိန်စာပေါ့လေမနေ့စာညစာတစ်ခါတည်းယူထားလိုက်အဲ့ဒီလူတွေမနေ့စာညစာပေါင်းပြီးတော့သူ့သိမ့်မှုသိမ့်ဆဲမှုတွေဖြစ်လာတယ်အဲ့ဒီကနေတခါတိုးပြီးတော့တရက်ကနေနှစ်ရက်စာယူသွားတယ်နှစ်ရက်စာနေသူ့နောက်လိုက်ပြီးတော့တစ်ချိန်နဲ့နဲ့အဲ့လိုလုပ်တယ်ဟာကောင်းတယ်ဒါအလုရှုပ်သက်သားတယ်မင်းนี่ကောင်းတယ်ဆိုပြီးတော့လူတွေကရှူသွားကြတယ်။နောက်အဲ့ဒီကနေစပြီးတော့လူတွေဟာအစာအာဟာရသူ့မိသိမ့်စည်းတယ်ဆိုတဲ့အလေးထားတစ်ခုပေါ်လာတယ်ပေါ့နော်။နော်သူ့မိသိမ့်စည်းတယ်။လေးရစာယူသွားတယ်၊ငါးရစာယူသွားတယ်၊တပတ်စာယူသွားတယ်အဲ့လိုအဲ့လိုနဲ့အစာအာဟာရကိုသိမ့်စဲတာတွေလောက်လာတဲ့အခါကျတော့အဲ့ဒီသိမ့်စဲမှုသိမ့်စိမှုကိုကြောင်းပြုတ်ပြီးတော့ဘာဖြစ်သွားတော့ဆိုခုနကတုန်းကစံသီးတွေကဖွဲတွေပါလာတယ်အခွန်တွေပါလာတယ်စံမော့ရုပ်ရှယ်လာတယ်နော်ခူးလိုက်တဲ့နေရာလဲနောက်ထပ်ပြန်မပေါက်တော့ဘူးဆွေသွားတယ်အဲ့ဒါဆွေသွားတယ်ပြီးတော့အုပ်စုလိုက်အုပ်စုလိုက်အပင်တွေဟာအဲ့လိုပြန်ပြီးတော့ငကိုတော့ကတော့ပရိသေဝင်ကခူးစားတယ်လို့ခူးစားလို့ရတယ်အဲ့ဒီအခြေအနေကြီးကပျက်စီးသွားတယ်ပျက်စီးသွားတယ်အဲ့တော့ဆုပ်ယုပ်သွားတာဘာကြောင့်ဆုပ်ယုပ်သွားတော့ဆိုတော့ကတော့လူတွေရဲ့တဏှာလောဘကြောင့်ပဲငါဟာဆိုတဲ့သိမ့်စီးတာလည်းပဲဒါတဏှာလောဘတစ်ခုပဲလေအဲ့လိုသိမ့်စီးသူ့လောက်မှုကိုကြောင်းပြုတ်ပြီးတော့လူရဲ့အစားအစာတွေကဆုပ်ယုပ်ပြပြလာတယ်လို့အဲ့တော့စေဝင်စားကြတော့ကောင်းတယ်အဲ့တိုင်ကမ္ဘာလောကကြီးကဒါနှစ်တူတူအတွင်းဖြစ်တာမဟုတ်ဘူးနှစ်အမတန်မှရှေ့ကြတဲ့အချိန်မှဖြစ်တယ်အနှစ်ချုပ်ပြောရလို့ရှိရင်လူတွေရဲ့စိတ်နေသဘောထားတွေဟာဒ တဖြည်းဖြည်းမကောင်းတဲ့စိတ်ကနော်ကိုအခွင့်ရေးလိုချင်တဲ့စိတ်တွေတို့သူများတဲ့အသာစီးရချင်တဲ့စိတ်တွေတို့သူများကိုထင်သေးတဲ့စိတ်တွေတို့အဲ့ဒါတွေကလွှမ်းမိုးလာတဲ့အခါကျတော့သူတို့ရဲ့ဒီအခက်ခဲတွေကပို့ပို့များလာတယ်ဆုပ်ပြက်ပြက်မှုတွေနဲ့ကျုံလာတယ်လို့သူတို့ဆိုတယ်အဲ့တော့ဒီအကိညာတုတ်ဟာနောက်ရက်ဒီမှာဆက်ပြီးတော့နားထောင်မယ်ဆိုလို့ရှိရင်စိတ်ဝင်စားစရာတွေပေါ်လာမှာမြတ်စွာဘုရားဟောတာကတော့အဲ့ဒီပုံစံနဲ့ပဲဟောသွားတာနော်တဖြည်းဖြည်းပြောင်းလဲသွားတာအကိညာတုတ်နဲ့ဆက်ပြီးတော့ကြည့်ရမှာတော့စက္ကဝတိတုတ်ဆိုစက္ကဝတိတုတ်ဆိုတာယနေ့လူသားတွေရဲ့နိဗ္ဗာန်ကဘာဘာဖြစ်လာမယ်ဆိုတာဟောတာအကိညာတုတ်ကလည်းပဲကဘာဥကာလကနေလာပြီးတော့တဖြည်းဖြည်းဆုပ်ယူသွားပုံကိုပြောတာပဲအဲ့တော့တိုးတက်လာတာမဟုတ်ဆုပ်ယူလာတာဆုပ်ယူတာဘာကြောင့်ဆုပ်ယူတုံးဆိုရင်လူတွေရဲ့ယင်ထဲကစိတ်နေသဘောထားတွေကြောင့်ဆုပ်ယူတာဆိုတာတတိတဝေကထားပြီးတော့ကုသနာမှာကိုကိုပိုင်ဆိုင်မှုတွေမနာလိုစိတ်တွေမာနတွေတဏှာတွေအဲ့ဒီကိလေသာတွေကြောင့်လူတွေရဲ့အခွင့်အရေးတွေဟာတဖြည်းဖြည်းဆုပ်ယူလာတယ်ကောင်းတာတွေဟာတဖြည်းဖြည်းပြောင်းလဲပြီးမကောင်းတဲ့ဘက်ရောက်သွားတယ်ဆိုတာဒီအကုသိုလ်တွေရဲ့ဆိုးကျိုးတွေပဲလို့ကိုစီကိုစီမှတ်သားပြီးတော့ကိလေသာတွေမဖြစ်ပွားအောင်ချိုးနှိမ်မှုကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်းชีเสชายาရှင်ဖေယာဖေယာတပည့်တော်တို့သည်ဓမ္မအတိညာဓမ္မအတိညာရှာရှိမာတာလင်နိဗ္ဗာန်ချမ်းသာကိုယမောပြုနိုင်ပါသောကြောင့်ဓမ္မအတိညာရှာရှိစေရန်ရှိတန်ကြလျက်ဓမ္မသဖြင့်ရှင်ကျင်ပါပြုလို့ကြ၍အမတဒါနဓမ္မဒါနတရားလှူတော်ကိုပေးလူကြပါကုန်၏တရားတော်မြတ်ကိုရှုသည်လေးမြတ်စွာမမတ်သားသာအာယုန်ထားလေနာကြားကြပါကုန်၏တရားတော်မြတ်ကိုတတ္တဗ္ဗဝုထုအစုစုတို့ဖြင့်ပူဇော်ကြပါကုန်၏ယနေ့ယခုအာထုတ်ပြုလုပ်ကြရသောဤကောင်းမှုသည်နိဗ္ဗာန်ချမ်းသာ၏အကြောင်းထောက်ပံ့ဖြစ်ပါစေသတည်းဤကောင်းမှု၏ဖို့ပါကကိုအမိအဖာအဖိုးဖွာဆွေမျိုးညာတိတို့အားကုသိုလ်အမြတ်ဝေငါပါကုန်၏သာသနာတော်ဆောင်နှံ့လောကဆောင်နှံ့တို့အားကုသိုလ်အမြတ်ဝေငါပါကုန်၏သုံးသက်တဘုံကျင့်လေးကုန်သောလုံးစုံများစွာတတ္တဝါတို့သည်ကုသိုလ်အမြတ်ကိုစီရာကြကုန်သည့်ဖြစ်၍ကိုစိတ်နှင့်ဖြာချမ်းသာကြသည်ဖြစ်ကြပါစေကုန်သတည်း